ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့လအနည်းငယ်အတွင်းအစိုးရတပ်တွေနဲ့အစ္စလာမစ်တိုက်ခိုက်ရေးတမားတွေရဲ့လက်ကိုနည်းမီအတော်များများလက်လွတ်ခဲ့ရပြီးတဲ့နောက်သဘုံတပ်ဖွဲ့ဖြစ်တဲ့ဆီးရီးယားလွတ်မြောက်ရေးတပ်ဖွဲ့တွေရဲ့အကြီးအကဲတပ်မှုအစ်စ်တယောက်ကိုရွေးချယ်လိုက်ပါတယ်။အနောက်နိုင်ငံတွေရဲ့ထောက်ခံအားပေးမှုရထားတဲ့အစွန်းရအဖွဲ့မဟုတ်တဲ့တပ်ဖွဲ့ရဲ့ခေါင်းဆောင်ဆလင်အိုက်ဒရစ်ရဲ့နေရာကိုအဗ်ဒူလာအယ်ဘာရှာနဲ့အစားထိုးခန့်အပ်လိုက်တာပါ။အဲ့ဒီလိုပြောင်းလဲပြီးတော့အစ်စ်ခံထားလိုက်တာနဲ့ပတ်သက်ပြီးဆီးရီးယားအမျိုးသားညင်ပေါင်းအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့အာမက်ဂျာဘာကကြိုးဆိုတဲ့အကြောင်းတင်လာနေမှာကြီးညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။သူကအတိုက်ခံအဖွဲ့တွေအနေနဲ့အစိုးရနဲ့အယ်ခိုင်ဒါနဲ့ဆက်နွယ်နေတဲ့စစ်သွေးကြောအဖွဲ့တွေကိုဆက်ပြီးတော့ပြက်ပြက်တသားဆန့်ကျင်တိုက်ပွဲဝင်သွားမှာဖြစ်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။ဒီတော့တွင်ဆီးရီးယားအစိုးရတပ်တွေဟာအတိုက်ခံတပုံအဖွဲ့တွေပေါ်စစ်ရေးအရအနိုင်တိုက်ဖို့ကြိုးစားနေပြီးတော့ရုရှားနိုင်ငံကသမ္မတဘာရှာအယ်အာဆတ်ကိုအထောက်အကူပံ့ပိုးမှုတွေပေးနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံကသမ္မတဘာရှာအယ်အာဆတ်ကိုလက်နက်ထောက်ပံ့နေတယ်လို့ဆီးရီးယားအစိုးရဟာအရက်သားတွေနေထိုင်ရာအရက်တွေကိုဓာတ်ဆီဘုံတွေနဲ့ပစ်ခတ်နေတယ်လို့မစ္စတာကယ်ရီကတနင်္လာနေ့အင်ဒိုနီးရှားနိုင်ငံမှာပြောဆိုလိုက်ပါတယ်ခင်ဗျာ။